လေးရှားနိုင်ငံကိုရေချောင်းကသွားဖို့ကြိုးစားကြတဲ့ရိုဟင်ဂျာ43ယောက်ကိုတားဆီးနိုင်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အနာဝင်တွေကပြောလိုက်ပါတယ်။ဒီထက်မှပါဝင်တဲ့အမျိုးသမီးတွေကတော့လူမောင်ကိုရီဖက်စီယာခံရကြောင်းပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။အသက်20ဝန်းကျင်အများစုပါဝင်တဲ့အမျိုးသမီး7ယောက်ကို Cox Bazar မြို့ကအိတ်ငန်းတစ်ခုမှာဒီနေ့စောပိုင်းကရှာဖွေတွေ့ရှိခဲ့ပြီးသူတို့ကိုဖမ်းဆီးခဲ့သူတွေလို့ဆွတ်ဆွဲထားတဲ့လူမောင်ကို2ယောက်ကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ပြောခွင့်ရသူကိုကိုကာပီ AFP သတင်းကဖော်ပြထားတာပါ။ဒုက္ခသည်စကန်နီတွေကအမျိုးသမီးတွေကိုလူမောင်ကိုရီကစီယုံတင်သွင်းပြီးမလေးရှားနိုင်ငံကိုပို့ပေးမယ်ဆိုတဲ့ကိစ္စနဲ့ခေါ်လာခဲ့ပေမဲ့ Cox Bazar မြို့ကအင်တာဗျူးမှာထားခဲ့တဲ့အကြောင်းလည်းအထူးရဲတပ်ဖွဲ့ပြောခွင့်ရမက်ရှာရော့ခ်မန်ကပြောဆိုလိုက်တာပါ။မနေ့နောက်ပိုင်းမှာတော့လည်းကုတူပလာကိုဒုက္ခသည်စကန်ကနေမိုင်90လောက်အကွာမှာရှိတဲ့မဲရှာကလေးကျုံးပေါ်မှာရိုဟင်ဂျာ30ယောက်ကိုရဲတပ်ဖွဲ့ကတွေ့ရှိခဲ့ပါတယ်။မလေးရှားကိုသွားမဲ့ဆက်လီကိုစောင့်ဆိုင်းရင်းကမ်းခြေကတောထဲမှာပေါ်အောင်နေတဲ့အမျိုးသမီး14ဦးအမျိုးသား12ဦးနဲ့ကလေးချောက်ကိုတွေ့ရှိခဲ့တဲ့အကြောင်းအကျောင်းလေးပြည်နယ်ရဲမှုကိုကူကပြီးတရင်ကဖော်ပြပါတယ်။2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လွန်ရွေးကိစ္စကနေကိုစီးနင်းတက်ခဲ့တဲ့ ARS စွန်းအောင်စုကိုမြန်မာလွန်ရွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရတာကနောက်ဆက်တွဲတိုင်းနယ်ချီရိုဟင်ဂျာတွေအင်းနီချင်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြပြီးဒုက္ခသည်စကန်ကခက်ခဲတဲ့အခြေအနေတွေကြောင့်အနေများတဲ့ရေလန်းကနေတခြားနိုင်ငံတွေကိုသွားဖို့ကြိုးစားတဲ့အပေါ်မှာစိုးရိမ်မခင်းတဲ့သဘောထားတွေလည်းဖတ်ပေါ်နေကြတာပါမြန်မာစစ်ရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားရင်လည်းမြန်မာနိုင်ငံကထွက်ပြေးသွားတဲ့သူတွေကိုပြန်လည်စစ်ဆေးပြီးလက်ခံသွားဖို့လည်းကတိပြုထားပါတယ်